ဩဂုတ်လ20ရက်နေ့ကသမရဦးသိန်းစင်ရဲ့မိကွန်းမှာထည့်သွင်းပြောဆိုသွားတဲ့တောင်သူလယ်သမားတွေရဲ့အရေးကိစ္စမှာနိုင်ငံတော်ကလုတ်ပိုင်ခွင့်ပေးထားတဲ့လယ်မြေတွေကိုဥပဒေနဲ့အညီစိတ်ချလက်ချနဲ့တားဆင်မြေဆက်တိုင်းစိုက်ပျိုးထုတ်လုပ်နိုင်အောင်စီမံဆောင်ရွက်ပေးသွားမယ်လို့ပြောသွားပါတယ်။အခုကျင်းပနေတဲ့လွှတ်တော်မှာလည်းလယ်ယာမြေဥပဒေတွေပြုပြင်ပြောင်းလဲဖို့အတည်ပြုလိုက်ပါတယ်။ဘလို့အချက်တွေမှာပြုပြင်ပြောင်းလဲမလဲဆိုတာကတော့အသေးစိတ်မသိရသေးပါဘူး။ဒါပေမဲ့1953ခုနှစ်လယ်ယာမြေနိုင်ငံပိုင်ပြုလုပ်ရေးဥပဒေအရဆိုရင်တောင်သူလယ်သမားမိသားစုဖြစ်တဲ့ပြီးတော့စပားစိုက်ပျိုးတဲ့မြေဆိုလို့ရှိရင်အဲ့ဒီမိသားစုအနေနဲ့ဧက90အထိပိုင်ဆိုင်ခွင့်ရှိပါတယ်။ဒါအပြင်မိသားစုဝင်တွေထဲမှာအရွယ်ရောက်တဲ့ကလေး4ယောက်ရှိတယ်ဆိုရင်လည်းတဦးစီကိုဧက10ကျော်စီလုပ်ပိုင်ခွင့်ပေးထားပါတယ်။ဒီတော့စုစုပေါင်းဆိုလို့ရှိရင်ဧက90ကျော်ကနေ100အထိမိသားစုတစုအနေနဲ့ပိုင်ဆိုင်ခွင့်ရှိနေပါတယ်။ဒါပေမဲ့လက်ရှိအစိုးရတဲ့လက်ထက်မှာနေရာသိမ်းယူမှုတွေဆက်လက်ရှိနေတာကြောင့်အခုပြင်ဆင်ရေးဆွဲမဲ့ဥပဒေဟာလယ်သမားတွေအတွက်အကျိုးရှိမရှိဆိုတာစောင့်ကြည့်ရမှာဖြစ်တယ်လို့လယ်ယာမြေအသိမ်းခံရမှုတွေကိုလေ့လာစောင့်ကြည့်နေတဲ့အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကပြောပါတယ
်။အစိုးရသည်မတိုင်ခင်ကလည်းဖြစ်တယ်။အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာလည်းလယ်ယာမြေသိမ်းယူမှုတွေကဇက်တိုက်ရှိနေတယ်။အဲ့တော့အဲ့ဒီပြဋ္ဌာန်းဥပဒေတွေနဲ့မကိုက်ညီတာတွေတွေ့လာရတယ်။အဲ့တော့တောင်သူလယ်သမားတွေဘက်က1953ခုနှစ်လယ်ယာမြေနိုင်ငံပိုင်ပြုလုပ်ရေးဥပဒေအရသူတို့ရဲ့အခွင့်အရေးရှိတဲ့အတွက်ဒီဥပဒေကိုထောက်ပြီးပြောလာတဲ့အခါမှာအစိုးရကနေပြီးတော့လယ်ယာမြေတွေကိုအလွယ်တူသိမ်းယူနိုင်ခြင်းမရှိဘူးအဲ့တော့အဲ့ဒီလိုမျိုးကိစ္စရတည်မှာအစိုးရကနေပြီးတော့လယ်ယာမြေကိုအစိုးရအလိုရှိတဲ့အချိန်မှာအလိုရှိတဲ့အတိုင်းပြန်လည်သိမ်းယူနိုင်အောင်ဥပဒေကိုပြန်လည်ပြင်ဆင်ရေးဆွဲမယ်လို့ကျွန်တော်အနေနဲ့ခန့်မှန်းနေတောင်သူလယ်သမားတွေအတွက်ကတော့ပြပြီးတော့အကျိုးများစီမဲ့ဥပဒေမျိုးဖြစ်လာလိမ့်မယ်လို့ကျွန်တော်ကတော့မထင်ပါဘူး
။ပဲခူးတိုင်းအနောက်ချမ်းမင်းလာမြို့နယ်နဲ့အုပ်ဖို့မြို့နယ်တွင်းမှာရှိတဲ့လယ်သမား22ဦးပိုင်လယ်ဧက300ကျော်ဟာလွန်ခဲ့တဲ့မေလကလေးကတိမ်းဆဲခံထားရပြီးအခုချိန်ထိပြန်လည်လုတ်ကန်ခွင့်မရတာကြောင့်လယ်မဲ့ရာမဲ့ဖြစ်ပြီးမိသားစုစားဝတ်နေရေးအခက်အခဲကြုံနေရတဲ့တဲ့င်းကို RFA ကပြီးခဲ့တဲ့ရက်ပိုင်းကထုတ်လွှင့်ခဲ့ပါတယ်။ဒါ့အပြင်တကုံစိတ်ကမ်းမြို့နယ်မှာလယ်ယာမြေတိမ်းခံရတဲ့လယ်သမား20ကျော်ကသူတို့နှစ်နာချက်တွေကိုဥပဒေနဲ့အညီကာကွယ်ပေးဖို့နေပြည်တော်လွှတ်တော်ရုံးကိုဩဂုတ်လ29ရက်နေ့ကတွားရောက်တင်ပြခဲ့တယ်လို့သိရပါဗျ။ဒါကြောင့်မြန်မာနိုင်ငံမှာလယ်သမားတွေကိုအပြည့်အဝကာကွယ်ပေးမဲ့ဥပဒေတွေသတ်မှတ်ပြဋ္ဌာန်းပေးဖို့လိုအပ်နေတာတွေ့ရတယ်လို့ဦးမင်းလူကပြောပါဗျ
။လက်ရှိလေယာစိုက်ပျိုးစားတောင့်နေတဲ့တောင်သူလယ်သမားတွေရဲ့လေယာမြေတွေပေါ်မှာလေလုတ်ပိုင်ခွင့်ရှိရမယ်။နောက်ပြီးတော့တခါလေယာမြေကိုတားစီမြေဆက်လွှဲပြောင်းလုတ်ကန်ခွင့်ခွင့်ပြုပေးရမယ်။နောက်ပြီးတော့လေယာမြေကထွက်တဲ့အခွန်ကြီးပေါ်မှာတတ်မှတ်ထားတဲ့အခွန်တွေပိုကောက်လို့မရဘူးအဲ့ဒီလိုမျိုးခိုင်လုံတဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့လိုပါတယ
်မြန်မာနိုင်ငံမှာစိုက်ပျိုးရေးလုပ်ကိုင်နေတဲ့တောင်သူလယ်သမားတွေအတွက်ပံ့ပိုးပေးနိုင်မဲ့အမတော်ကြီးအစီအစဉ်ကျွေးမြေကင်းရှင်ရေးစတာတွေကိုနိုင်ငံတော်အစိုးရကတာဝန်ယူလုပ်ကိုင်ပေးဖို့လိုအပ်နေတယ်လို့လည်းလယ်သမားရေးဆိုင်ရာဥပဒေအကြံပေးနေသူဦးအောင်သိန်းကပြောပါတယ်
အကြီးကြီးကလယ်သမားကလယ်လုတ်ကင်နိုင်မှုကိုအလုံးလောက်တဲ့ပံ့ပိုးမှုဒီကိုသူပေးဖို့လိုတယ်။သူတို့ကစီမံရေးအပေါ်မျိုးစိုက်ပျိုးလုတ်ကင်စီလိုတယ်။နော်ဒီဘယ်လိုသီးနှံမျိုးမှာစိုက်ပျိုးလုတ်ကင်စီလိုရဲဆိုရင်အလယ်သမားကသူမဆိုင်ဘူးဆိုရင်ညင်းမယ်ဆိုရင်မဆိုင်နိုင်တဲ့အကြောင်းချင်းအားကိုလယ်သမားဘက်ကပြင်ပြတာကိုသူလက်ခံနားထောင်သင့်တယ်ဗျ။အကျေကြီးသူတို့စိုက်ဆိုင်တာကိုစိုက်လို့အကျိုးများမရှိဘူး။လယ်သမားကသူစိုက်ရှင်တဲ့ဥစ္စာအကျိုးများရှိရလို့မြင်သာလို့ရှိရင်သူစိုက်ချင်တဲ့ဥစ္စာကိုစိုက်လို့အကျိုးများမရှိဘူး။သူတို့စိုက်ချင်တဲ့အပြင်းအထန်ရှိတဲ့အကျိုးများရဲ့ကွာဟတ်ချက်ငွေကြေးကိုနိုင်ငံတော်ကပံ့ပိုးပေးနိုင်ရင်တော့အကောင်းဆုံးပေါ့ဗျာ
။လွတ်တော်ကနေပြဋ္ဌာန်းမဲ့လယ်ယာမြေဥပဒေဟာလယ်သမားတွေအတွက်ပိုပြီးအကျိုးထီရောက်မှုရှိအောင်ပညာရှင်တွေနဲ့ကြဲကြဲပြန့်ပြန့်ဆွေးနွေးအကောင်အထည်ဖော်သင့်တယ်လို့လယ်သမားရေးဆိုင်ရာဥပဒေပညာရှင်တွေကပြောဆိုသွားပါတယ်ရှင်။